ကဲမဆိုင်တွေခင်ဗျာအခုပေါ့လေဒီနေ့ကိုထင်ကျော်နဲ့ပတ်သက်ပြီးတော့လှိုင်းသားတရားရုံးမှာလည်းပဲဒီစီရင်ချက်ချဖို့ရှိတယ်လို့သိရတယ်ခင်ဗျာခြေနေဘယ်လိုရှိပါလဲခင်ဗျာနည်းနည်းပြောပြပေးပါဦ
းလှိုင်းသားတရားရုံးမှာပေါ့နော်ကိုရင်ကျော်ပုံမှန်5ခါခွေးနဲ့အလုတ်ကျန်းတဲ့ထောင်ထဲတစ်နေ့ချလိုက်ပါလေရှင်
သူမေလ9ရက်နေ့တည်းကသူ့ကိုဖမ်းသွားပြီးတော့ဒီအမှုတွေမှုကြီးနေတစ်ခုပြီးတစ်ခုစစ်နေတဲ့ခါမှာပေါ့လေအခုဆိုရင်ပေါ့လေသူ့ကိုချထားတဲ့ထောင်ဒဏ်တွေကဘယ်လောက်များရှိပြီလဲခင်ဗျာမြို့နယ်ပေါ်ကဘယ်လောက်ရှိပြီလဲခင်ဗျာ
မြို့နယ်ပေါ်ကအားလုံးပေါင်းဆိုရင်6မြို့နယ်ရှိသွားပါပြီကိုကိုမျိုးနဲ့ရှိသွားပြီးအမှုအားလုံးအမိတ်ချရဆို9နှစ်ရှိသွားပါပြီ
ပထမပိုင်းတော့ကလေသူ့ကိုမိတ်ချတော့ဟာကျွန်တော်ကြည့်နေတာဒီထောက်လာဆိုပြီးတော့ချပြီးနောက်ပိုင်းကျတော့တစ်နှစ်တည်းကြီးပဲတိုးတိုးလာလေဆိုအဲ့ဒါရောဘာကြောင့်လို့ထင်လဲခင်ဗျာဟုတ်ကဲ့ပြောပြပါဦ
းအဲ့ဒါဘာကြောင့်လို့လဲဆိုတော့ကျွန်တော်ဒီရက်လောက်ဆိုကိုထင်ကျော်ကဟိုဆက်ဖြစ်တယ်လေအစိုးရစီမံအုပ်ချုပ်မှုညံတင်းနေပြီးတော့ဆိုတာလိုမရှိဘူးပြီးတော့သူတို့ဗီဒီယိုကိုထင်ကျော်ကနေပြောတယ်လေဒီအချုပ်ကားအဆုတ်တွေနဲ့တင်လို့သူကအဆုတ်တွေနဲ့တင်တော့ကိုရဲ့အော်အချုပ်ပါးတွေဒီအယောက်50 60ကျော်လောက်ထဲကကြက်ညက်သန့်တာပဲအချုပ်ပါးတွေကဟိုကြည့်ရမကောင်းဘူးဟိုဘန်မကောင်းဘူးသူတို့ကလေရေးရိုးတွေမကောင်းအကုန်လုံးပေါ့နော်ပြက်စီးနေကြတယ်အဲ့တော့ဒီကားတွေကျောက်ထဲကြတယ်ကျောက်ထဲကြတော့ကိုထင်ကျော်နဲ့အပါဝင်ပေါ့ကိုထင်ကျော်ကတော့ဒီလိုကောင်တဖုံးမျိုးကျိုးသွားတယ်တဖုံးမျိုးကျိုးသွားပြီးတော့တွားတွေပါလိုပဲ့ကုန်တယ်ပေါ့နော်အဲ့တော့ကိုထင်ကျော်ကနေပြီးတော့អော်တယ်ဒီကားတွေကိုပေါ့နော်ဒီပြည်သေးရပေါ့နော်ဒီမောင်ကိုတို့အဖွဲ့တွေစီးပါကားလာစီးပါဦးသိန်းစိန်ဟိုမိသားစုတွေဒီကားနဲ့ပဲဈေးဝယ်ထွက်ပါကြိုးပို့လောက်ကြပါဆိုပြီးတော့အော်တော့အမှပို့ပြီးတော့ဥစ္စာဖြစ်သွားတယ်ဒီကားနေစပြီးတော့ဒီတောက်ကလာပါရုံချင်းမှနေအဲ့ဒီအမိတ်ချပြီးမှနေကိုနေကျော်ကပို့ပြီးတော့အော်လာတယ်စီမံအုပ်ချုပ်မှုညံပြင်းနေပြောင်းဆိုတာအလိုမရှိဘူးဆိုပြီးတော့သူကအော်တယ်ပေါ်ရားနေတစ်ခေတ်နဲ့ရေချင်းတက်လာတာပေါ့နော်သူတို့ကလည်းအဲ့ဒီသူတို့အထီရောသူတို့ကလည်းဒီရဲ့အတိုင်းပဲလေအဲ့တော့ကိုထင်ကျော်ကိုပထမတော့တောက်ကလာပါတရားရုံက6လချလိုက်တယ်6လချပြီးတော့ဒီနောက်ဘက်မှာဖြစ်လာတယ်ဆိုတော့ဒီတော့အရှေ့ပိုင်းနဲ့မြောက်ပိုင်းကနေအဲ့ဒီကနေပထမပဏာမနေအဲ့ကနေတစ်နှစ်စီချလာတော့တ
ာအခုနောက်ပိုင်းကျတော့တစ်နှစ်စီဖြစ်သွားတော့ကျွန်တော်တွေ့လိုက်ပါတယ်နောက်တောင်းဥကလာပါတရားရုံးမှာတော့တရားဟောတဲ့ခါမှာ तू ကလက်ညိုးသုံးချောင်းထောင်ပြီးတော့ तू တရားဟောတာရှိရလေလက်ညိုးသုံးချောင်းထောင်တဲ့အဓိပ္ပာယ်ကဘာအဓိပ္ပာယ်လဲခင်ဗျာ
လက်ညိုးသုံးချောင်းထောင်တဲ့အဓိပ္ပာယ်ကတော့ဘာလို့ဆိုအာဏာရှင်ဆိုတာကိုလုံးမရှိဘူးနှုတ်ခွက်ပေးဖို့ပေါ့အဲ့ဒါကိုလက်ညိုးသုံးချောင်းထောင်ကိုသင်္ကေတနဲ့ပြောပါလေဟုတ်ကဲ
့အဲ့တော့လေ तू ကအဲ့ဒါမျိုးတွေပြောတဲ့ချိန်မှာအဲ့မှာလာကြည့်တဲ့ပြည်သူတွေရဲ့အနေအထားအော်ဘယ်လိုရှိလဲခင်ဗျာ
လာကြည့်တဲ့ပြည်သူတွေကလည်းဘယ်လိုခေါ်မလဲဆိုဒီအာဏာရှင်ကိုအလိုမရှိကြဘူးလေဟိုလာကြည့်တဲ့ပြည်သူတွေကလည်းလက်သုံးချောင်းထောင်ပြီးသူအားပေးကြတယ်အားလုံးကလည်းလုံးမရှိဘူးဆိုတော့အားလုံးကိုထင်ကျော်ပြောတယ်လေဒီအာဏာရှင်ဆိုတာကိုလုံးမရှိဘူးဘာလို့ဆိုပြည်သူတွေကလည်းမတရားခံနေရတယ်ပေါ့နော်ပြည်သူတွေကိုကြတော့ရှင်းမရှိတဲ့ပြစ်ပေးတယ်ပြည်သူတွေဒုက္ခဆင်းရဲရောက်နေကြတော့မကြည့်ဘူးပြည်သူတွေကမရှိဆင်းရဲလို့ခိုးဆိုင်တာမဟုတ်ပဲထောင်ထဲနီးမျိုးနဲ့ထဲကြတယ်ပေါ့နော်အဲ့တော့ဒီမှာဒီအဂရိလိုက်စားဆိုတာတိသာထင်ရှားတယ်အဲ့ဒီထင်ရှားတယ်အဲ့ဒီတော့ကိုပြည်သေးရေးမောင်ကိုပေါ့နော်ဒီကိုကျော်မောင်ကိုဖမ်းဆီးဖို့အချိန်ကြာနေပေါ့နော်ဖမ်းဆီးအရေးယူပေါ့နော်အဲ့ဒါကိုပြောတယ်ဒီနေ့လဲဟုတ်ကဲ့
ဆိုတော့အဲ့တော့အခုတိုင်းဆိုလို့ရှိရင်သူ့ရဲ့ပြဿနာဒီမပေါ်ပြည်ထရေးဝန်ကြီးဌာနနဲ့ဒီကိုထင်ကျော်နဲ့ဟာဒီပေါ့ပုဂ္ဂိုလ်ရေးပြဿနာပုံစံမျိုးဖြစ်နေတာပေါ့ဒီအမှုတွေကမှာ
ပေါ့ဒီ
တော့အဲ့လိုပုဂ္ဂိုလ်ရေးပြဿနာပုံစံမျိုးဖြစ်နေတဲ့ဌာနနဲ့ပတ်သက်ပြီးတော့လေဒီမဆိုင်ထင်းနေတဲ့ဘယ်လိုများမြင်မိလဲခင်ဗျာပုဂ္ဂိုလ်ရေးလို့ပြောနိုင်လောက်အောင်ဘယ်လိုအချက်လက်တွေများတွေ့ရှိရပါလဲခင်ဗျာ
အဓိကတော့ကိုရဲ့အနာဘောဒုက္ခတော့ပိုနာတာပေါ့နော်ဒီအပြစ်ရှိရဲ့လူအပြစ်ရှိရဲ့လို့ပြောပြည်သူကပြောတဲ့ခါကျသူတို့ကနာတာပေါ့သူတို့ကအရှက်မရှိမျက်နှာပြောင်တိုက်ပြီးတော့ကိုထင်ကျော်ကိုပို့ပြီးတော့အဲ့ဒီနာကြီးချက်နဲ့ဆိုပြီးတော့သူတို့ကလည်းအော်အရှမ်းကြီးကိုထင်ကျော်ဦးနာနာချမယ်ဆိုပြီးအဲ့ဒီမျိုးနဲ့တိုင်းမျိုးနဲ့တိုင်းမှာတစ်နှစ်စီသူတို့ပြီးချလာတယ်ကျွန်တော်တို့အဲ့ဒါပဲအုံးတယ်နော
်ဟုတ်ကဲ့ဆက်လက်ပြီးတော့အယူခံဝင်ဖို့တွေဘာညာရောရှိပါလားခင်ဗျ
ကိုထင်ကျော်ကတော့ဒီဘာမှတော့မပြောဘူးဒါပေမဲ့သူပြောတာတစ်ခုရှိတယ်ဒီသူ့ရဲ့ခန္ဓာကိုယ်ပေါ့နော်ချုပ်ပိုင်လို့တာရမယ်ချုပ်ထားလို့ဖမ်းဆီးထားလို့ရမယ်ချုပ်နှောင်ကောင်ရမယ်သူ့ရဲ့စိတ်ဓာတ်ကိုတော့ဘယ်တော့မှဖမ်းဆီးချုပ်နှောင်လို့မရဘူးသူ့စိတ်ဓာတ်ကတော့အများန်းရှင်းတယ်နေမယ်ဒီစိတ်တဲ့လောက်ချပြန်ပေးလဲသူကယူမဆိုင်ဘူးဘယ်တော့မှလည်းမကြောက်ဘူးပေါ့သူကအဲ့လိုပဲပြောပါလေဟုတ်ကဲ့
ဟုတ်ကဲ့ခင်ဗျအခုလိုရှင်းပြတာကျေးဇူးအများကြီးတင်ပါတယ်ခင်ဗျန
ားလေးကျေးဇူးတင်ပါတယ်ကုတင်ရတဲ့